တော်ရရှင်များရှင်စက်တင်ဘာလ22ရက်နေ့ကကြာရောက်ခဲ့တဲ့အမျိုးသားဒီမိုကရေစီဖွဲ့ချုပ်ပါတီရဲ့18နှစ်မြောက်နှစ်ပတ်လည်နေ့အထိမ်းအမှတ်ကိုရန်ကုန်မြို့ရှိအမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့ဌာနချုပ်မှကျင်းပခဲ့ရမှာကြေညာချက်လည်းထုတ်ပြန်ခဲ့တယ်လို့သိရပါတယ်။အဲ့ဒီကြေညာချက်မှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေပြုလုပ်ဖို့အဓိပ္ပာယ်လေးနက်မှုရှိတဲ့ဆွေးနွေးမှုတွေပြုလုပ်ဖို့နဲ့ပါတီခေါင်းဆောင်ဒေါအောင်ဆန်းစုကြည်နဲ့ပါတီဒုတိယဥက္ကဋ္ဌဦးတင်ဦးအပါအဝင်နိုင်ငံရေးအကျဉ်းသားတွေအားလုံးပြန်လှုပ်ပေးဖို့မြန်မာစစ်အစိုးရကိုတောင်းဆိုခဲ့တယ်လို့သိရပါတယ်။ဌာနချုပ်မှာအင်္ဂါနေ့မနေ့ကကျင်းပခဲ့တဲ့အခမ်းအနားမှာပညာရေးအစီအစဉ်နဲ့လူမှုလူတိုင်းဖွံ့ဖြိုးရေးအစီအစဉ်တစ်ခုကိုချမှတ်နိုင်ခဲ့တယ်လို့ NLD သတင်းရက်ွက်ကပြောပါတယ်။အခမ်းအနားမှာတဘာပတိဖြစ်သူအတွင်းရေးမှူးဦးလွင်ရဲ့မိန့်ခွန်းမှာမြန်မာနိုင်ငံမှာရွေးကောက်ပွဲတွေကျင်းပပေးခဲ့ပြီးမြေအနိုင်ရပါတီကလွှတ်တော်ခေါ်ယူခွင့်မရှိခဲ့တဲ့အပြင်လူသားချင်းစာနာမှုအထောက်အကူပြုရေးကိစ္စနဲ့ပတ်သက်ပြီးတော့လေအခုလိုပြောကြားသွားပါတယ
်။ပါတီကဒီမိုကရေစီတွေရွေးကောက်ပွဲကျင်းပပေးခဲ့ပါတယ်။ဒါပေမဲ့ရွေးကောက်ပွဲဒါကျင်းပပေးနိုင်တဲ့ပြင်မဲ့ဥပဒေနဲ့အမူလွှတ်တော်ခေါ်ယူပေးနိုင်မှုမရှိပါဘူး။ဒီလိုဥပဒေနဲ့အညီသာသတ်တော်ကိုခေါ်ယူချက်ပါပေးခဲ့ရင်ဒီနေ့တိုင်းပြည်မှာရေဆိုင်တွေ့ကြုံနေရသောနိုင်ငံရေးကြီးညင်မှုရှိတဲ့ပြဿနာကြီးများဟာလည်းဖြစ်ပေါ်လာစရာအကြောင်းရှိမှာမဟုတ်ပါဘူး။နိုင်ငံရေးကြီးညင်မှုရှိတဲ့ပြဿနာမပေါ်လာတာလည်းအများနောက်ထပ်ဆက်တွဲနောက်ဆက်တွဲပြဿနာများဖြစ်တဲ့ဒီဘဝရေးလူမှုရေးပြဿနာများကိုလည်းယခုလိုအလူလဲခံနေစရာအကြောင်းရှိမှာမဟုတ်ဘူးဆိုတာကိုကျွန်တော်ပြောကြလိုပါတယ်။အဲဒီလိုကြုံတွေ့နေရတဲ့ပြဿနာများအနေနဲ့ယခုလက်တော့စိတ်ဝင်စားဖွယ်ဆွေးနွေးပြောဆိုနေကြတဲ့ပြဿနာကတော့လူသားချင်းစာနာမှုအထောက်အကူပေးရေးကိစ္စပါပဲ။တကယ်တော့လူသားချင်းစာနာမှုအထောက်အကူဆိုတာနိုင်ငံအတွက်အမှန်တကယ်ထီရောက်တဲ့အကျိုးကိုရရှိတဲ့လို့အမှန်တကယ်လိုအပ်နေတဲ့လူတွေရဲ့လက်ထက်ကိုမှန်ကန်စွာတောက်ပြောင်းတန်းတန်းနဲ့ရောက်ရှိမဲ့မှန်ကန်တဲ့မိလားနဲ့ပြည်နိုင်ဖို့ကလည်းအရေးကြီးပါတယ်။ဒီနေရာမှာအမှန်တကယ်လိုအပ်သူအဖြစ်ရွေးချယ်သမတ်ပုံနဲ့မှန်ကန်တဲ့မိလားကိုရွေးချယ်ဖို့ဟာအထူးအရေးကြီးပါတယ်။ရုပ်ပိတ်မှုတွေလမ်းကြောင်းဝမမှုတွေမဖြစ်ဖို့ကလည်းလိုပါတယ်။တမမကနဲ့အထက်ကဆောင်ရွက်မှုတွေကမတမာမှုနဲ့အလွဲသုံးစားမှုတွေကိုဖြစ်ပေါ်စေပါတယ်။ဒါတွေဟာလူသားချင်းစာနာမှုအထောက်အကူပေးရခြင်းအဓိကဥတည်ချက်ယူမှန်းချက်ကိုလွှဲချော်ပါတယ်။အမှန်ကလူသားချင်းစာနာမှုအထောက်အကူတွေပေးနေခြင်းဟာကပြေစုကညာနဲ့တကောအာသာမရှိဘူးညာရဲ့ကိုကိုရမယ်ဖြစ်နေတဲ့ဘဝကိုကေမမြစ်တင်ပေးဖို့ဖြစ်ပါတယ်
လူသားချင်းစာနာမှုထောက်ကူပေးရေးကိစ္စအပေါ်အမျိုးသားဒီမိုကရေစီဖွဲ့ချုပ်ရဲ့သဘောထားယက်တည်ချက်ကိုမျိုးသားဒီမိုကရေစီဖွဲ့ချုပ်ပြောခွင့်ရပုဂ္ဂိုလ်ဥလွင်ကပြောပြသွားတာပါ။တ
ော့ဒီနေ့ဖွဲ့ချုပ်ဖွဲ့စည်းတည်ထောင်ရေး18နှစ်ပြည့်ခန္ဓာကိုကျွန်တော်ကျင်းပခြင်းဖြစ်ပါတယ
်။အမျိုးသားဒီမိုကရေစီဖွဲ့ချုပ်ဟာမနေ့ပိုင်းမှာတော့တိုင်းရင်းသားခေါင်းဆောင်များမဟာမိတ်အဖွဲ့အစည်းတီးတီးကခေါင်းဆောင်များနဲ့ဆွေးနွေးကြပြီးညနေပိုင်းမှာတော့ပါတီဝင်တွေနဲ့အခမ်းအနားပြုလုပ်ခဲ့ပါတယ်။မြန်မာဒီမိုကရေစီအဖွဲ့ချုပ်အနေနဲ့ဒီနေ့မှာတော့မြန်မာစစ်ဆိုရထံတောင်းဆိုမှုတွေမလုပ်တော့တဲ့အကြောင်းကိုလည်းအခုလိုပြောဆိုသွားခဲ့ပါတယ်
။တောင်းနေကြတောင်းဆိုချက်တွေကိုတော့ကျွန်တော်ထည့်သွင်းပြီးတောင်းဆိုထားတာတော့မရှိပါဘူး။ဒီကအပြင်ကျွန်တော်လှုပ်တင်လှုပ်တိုက်တဲ့ဟာတွေကိုစူးစီးညီညွတ်စွာနဲ့လှုပ်ဖို့ဆိုတဲ့အနေထားအရကျွန်တော်တိုက်တွန်းထားတဲ့ဟာမျိုးပဲကျွန်တော်တို့ပါပါတယ်။ကျွန်တော်တို့တုံ့တက်တာကတော့နာဖအနေနဲ့ကတော့ကျွန်တော်တောင်းဆိုနေတယ်လေ။ကျွန်တော်ရနိုင်မယ့်အနေထားမမြင်ဘူးလေ။အဲ့ဒီခါကျတော့ကျွန်တော်တို့လှုပ်တင်လှုပ်တိုက်တဲ့ကျွန်တော်တိုက်ပွဲဝင်ရမယ့်အနေထားအရတိုက်ပွဲဝင်ပြီးဆောင်ရွက်သွားဖို့အရေးကိုပဲကျွန်တော်တိုက်တွန်းနှိုးဆော်ထားတဲ့ပုံစံမျိုးပဲရှိပါတယ်
။ထက်မြက်မှာနေဆက်မှာပြုလုပ်တဲ့အခမ်းအနားနဲ့ပတ်သက်ပြီးတင်ပြခဲ့ခြင်းဖြစ်ပါတယ်ရှင်
။ VOA American တန်းကဆက်လက်တန်လှည့်နေပါတယ်ရှင်။ တော်ရရှင်များရှင်တရုတ်မြန်မာနယ်စပ်ပန်ဝါဒေသရှိ NDAK ကချင်ဒုဒေသတစ်ကအာဏာသိမ်းခံခဲ့ရတဲ့ဥက္ကဋ္ဌဥဇဂုံတင်ရင်ကိုတစ္ဆာခံတဲ့တပ်တွေကပန်ဝါဌာနချုပ်စခန်းကိုပြန်လည်သိမ်းယူခဲ့တယ်လို့သတင်းရရှိပါတယ်။အာဏာသိမ်းတဲ့အဖွဲ့ကဥလော်ဝါကြောင်ဆောင်အပါအဝင်ခေါင်းဆောင်တွေကိုလည်းအခုထိန်းသိမ်းထားလိုက်ပြီလို့သတင်းရရှိပါတယ်။ NDAK အဖွဲ့မှာအခုလက်တလောဖြစ်ဖြစ်နေတဲ့နောက်ဆုံးအခြေအနေတွေနဲ့ပတ်သက်ပြီး NDAK အဖွဲ့ဝင်ဟောင်းဦးအောင်လင်းကိုဒေါ်မိုးမိုးထွန်းကဆက်သွယ်မိညာထားပါရဲ့ရှင်
အနာသိမ့်ခံရတဲ့ NDAK ဥက္ကဋ္ဌဦးစခုံတင်ရင်ကိုဒီတက်ဆက်ခံတဲ့အဖွဲ့ကြီးကနေပြီးတော့ပေါင်းဝါကဌာနချုပ်စခန်းကိုပြန်ပြီးတော့တင်ယူရလို့ကြားရပါတယ်အဲ့ဒီအခြေအနေနဲ့ပတ်သက်ပြီးအင်္ဂေတိတလောက်ရှင်းပြပေးပါလား
ဦးစခုံတင်ရင်ကိုထောက်ခံတဲ့တပ်တွေပေါ့နော်နောက်ပြည်သူစစ်တွေနောက်ပေါင်းဝါမှာရှိနေတဲ့ KIO ကခွဲထွက်လာတဲ့ပုံမှုကြီးလာဆောင်တပ်တွေဟာဒီ25ရွေးနေတာလေသူတို့အပီးပိုင်ဝိုင်းပိုက်ချင်ပုံလို့အလုံးလူ6ယောက်လောက်နေတယ်လူ10ယောက်ကျော်တန်းရရရှိပါတယ်။နောက်ပြီးရင်မြောက်ပိုင်းတိုင်းစစ်ဌာနချုပ်ဦးကြီးနာကလာတဲ့ခလာရ29စစ်ကြောင်းတစ်ကြောင်းဝါချောင်ခလာရ58ကစစ်ကြောင်းတစ်ကြောင်းရှေးဖွေခလာရ50ကစစ်ကြောင်းတစ်ကြောင်းစစ်ကြောင်း3ကြောင်းပန်းဝါအနီးကတောင်ကုန်းတွေမှာတက်စီစီခုံတင်ရင်ထောက်ခံပြီးတော့ပန်းပိုးကူညီမှုတွေလုပ်ခဲ့လို့တိုက်ပွဲဟာမြန်မြန်ဆန်ဆန်ပြီးတက်သွားပါတယ်။အားအားကတော့နော်ပုံမှန်သူတွေဖက်ကတော့200ကျော်လောက်ရှိပြီဥပဒေကုန်တင်ထောက်ခံတဲ့အားအား600,000လောက်ရှိပါလေအစိုးရတက်တယ်ရလေ900,000ကျော်လောက်ရှိပါလေ
အခုကျမတို့သိရတဲ့လောက်ကဒီအာနာတိန်ရဲ့အဖွဲ့ခေါင်းဆောင်တွေကတဲ့ထွက်ပြေးဖို့လို့ပြင်ဆင်နေတော့မှာထိမ့်သိမ့်ခံရတယ်လို့သိရပါတယ်အဲ့ဒါကရော
အဲ့ဒါကဒီလိုရှိပါတယ်ဒီသူတို့ကပန်းဝါကိုအခြေခံပြီးအာနာတိန်တွေပုံမှန်လေဆိုတော့ပောင်းဝါနဲ့တရုတ်ပြည်နယ်စပ်မှာတရုတ်ပြည်တပ်ကလည်းသူတို့ကိုဝိုင်းပိတ်ဆို့ထားတယ်။နောက်ပောင်းဝါနဲ့မမာပြည်ပေါ့လေကျွန်တော်တို့ဒီတောင်ကျောမှာလည်းအစိုးရတပ်တွေကပိတ်ဆို့ထားတော့သူတို့ကကြားမှာပိတ်မိနေတာပေါ့။ပိတ်မိနေတော့သူတို့ကအားလုံးလည်းလည်းချလိုက်ရတော့အာနာသိန်းခေါင်းဆောင်တွေဖြစ်တယ်။ဒီလောကဆောင်ခေါင်းရဲ့မကြီးခေါင်းလုံးနဲ့ခေါင်းဆောင်တွေကိုဥတည်ကိုဩဇာခံနေထောက်ခံနေတပ်တွေကထိမ့်သိမ်းထားလိုက်ပါ
အဲ့တော့အခုလောလောဆယ်ဆယ်အဲ့ဒီပန်းဝါဒေတာရဲ့အခြေအနေကဘယ်လိုရှိပါသလဲရန်ကဲ
အဲ့ဒီမှာရှိရဲအရက်သားတွေကလည်းဒီလိုပေါ့နှစ်ဖက်အချင်းချင်းစစ်ဖြစ်ကြတယ်နောက်ပြီးအစိုးရတပ်တွေကလည်းပန်းဝါကိုတောင်ကျောတွေကိုသူတို့ထုတ်ကင်ထားတယ်နောက်တရုတ်ပြည်ဘက်ကလည်းနေဆက်ကိုပိတ်ဆို့ထားတယ်ဆိုတော့ဒီမှာအရက်သားတွေနဲ့တချို့စစ်ပြီးဒုက္ခတွေတချို့ဟာဒီပန်းဝါအောက်ကရွာမှာဒုက္ခတွေစခန်းမှာရောက်ရှိနေပါတယ်နောက်အခုချိန်မှာတော်လာရေးလေးခက်ခဲတယ်စားတော့ရေးလေးခက်ခဲပါတယ်ဒုက္ခတွေခံနေပါတယ
်ဒီတော့အာနာသိန်းတဲ့အဖွဲ့တွေကဘယ်လိုအခြေအနေမျိုးမှာရှိသွားနိုင်မလဲ
အာနာသိန်းတဲ့တပ်တွေကတော့သူတို့ကနောက်လိုက်တယ်ဆိုတော့သူတို့ကတော့တိတ်ကြက်တယ်ဒီကခေါင်းဆောင်မှုတွေပါခေါင်းဆောင်မှုတွေကိုပန်းဝါမှာသူတို့အနေနဲ့နည်းနည်းစစ်စစ်နည်းနည်းနိုင်ပါတယ်တချို့လည်းအရေးယူပြီးတက်ကထုတ်ပြစ်လိုက်နိုင်တဲ့အခြေအနေပါတယ်
NDAK ကကချင်ဒုဒေသမှာအာဏာသိမ်းမှုဖြစ်ပွားနေတာရဲ့ပတ်သက်ပြီးနောက်ဆုံးအခြေအနေကိုအဖွဲ့ဝင်ဟောင်းဦးအောင်လင်းကိုဒေါ်မိုးမိုးထွန်းကဆက်သွယ်မေးမြန်းခဲ့တာဖြစ်ပါတယ်ရှင
်။အမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ကိုရှင်းပြပါတော့မယ်ခင်ဗျာ
။ကျွန်တော်တို့ခင်မလွတ်လပ်ရေးနဲ့လုံခြုံရေးရှေ့ကိုတက်လှမ်းဖို့တောင်းဆိုနေပါပြီလို့သမ္မတ George W. Bush ကကုလသမဂ္ဂအထွေထွေညီလာခံမိန့်ခွန်းမှာထည့်သွင်းပြောကြားသွားပါတယ်။ဒီအခြေခံသဘောတရားတွေတိုးတက်အောင်ဖော်ဆောင်ဖို့အတွက်လွတ်လပ်ရေးကိုအထက်ရှိစေတဲ့အဖွဲ့အစည်းတွေကိုတည်ဆောက်ဖို့လိုအပ်ကြောင်းလည်း Mr. Bush ကပြောပါတယ်
။ Democracy takes different forms in different cultures, yet all free societies have certain things in common.
Democratic nations ညီမှုကွဲပြားတဲ့အလျောက်ဒီမိုကရေစီပုံသဏ္ဍာန်တွေလည်းခြားနာကြပါမယ်။လွတ်လပ်တဲ့လူမှုအတိုင်းအဝိုင်းအားလုံးမှာတူညီတဲ့တချို့အချက်တွေတော့ရှိကြတယ်ဒီမိုကရေစီနိုင်ငံတွေဟာတရားဥပဒေစိုးမိုးရေးကိုထိမ့်သိမ်းထားပြီးအစိုးရရဲ့အာဏာကိုကတ်တတ်မှုတွေပြဋ္ဌာန်းထားတယ်အမျိုးသမီးနဲ့လူနည်းစုဝင်တွေကိုတကယ့်နိုင်ငံသားတွေအဖြစ်ဆက်ဆံတယ်ပုဂ္ဂလိကပိုင်ဆိုင်မှုတွေလွတ်လပ်စွာပြောဆို권တွေနဲ့ဘာသာရေးလွတ်လပ်ခွင့်တွေကိုအကာအကွယ်ပေးထားပါတယ်ဒီမိုကရေစီနိုင်ငံတွေကသူ့နိုင်ငံသားတွေရဲ့ဖန်တီးနိုင်စွမ်းအားကိုလေးစားပြီးဂုဏ်ပြုတဲ့အတွက်ဒီနိုင်ငံတွေရဲ့စွမ်းအားကပိုပြီးတိုးတက်လာပါတယ်ဒီမိုကရေစီနိုင်ငံတွေဟာအိန္ဒိယနိုင်ငံတွေကိုသိမ့်ပိုက်အောင်နိုင်ပြီးမှနိုင်ငံကြီးပွားအောင်မလုပ်ကြဘဲသူတို့နိုင်ငံသားတွေရဲ့အောင်မြင်မှုတွေကနေဂုံတက်အောင်လုပ်ကြတာဖြစ်တဲ့အတွက်ငြိမ်းချမ်းရေးနဲ့တည်ငြိမ်မှုကိုလည်းပေးနိုင်ကြပါတယ်ဒီအချက်တွေကြောင့်ပဲ လွတ်လပ်တဲ့အီရတ်နိုင်ငံအောင်အောင်မြင်မြင်ပေါ်ထွန်းလာရင်မှတကမ္ဘာလုံးကအဓိကစိတ်ဝင်စားနေကြတာပါ။အ
ာနာရှင်ဆဒမ်ဟူစိန်လက်အောက်ကအီရတ်နိုင်ငံသားတွေလွတ်မြောက်အောင်လှုပ်ဆောင်ပေးခဲ့တဲ့အမေရိကန်ဦးဆောင်တဲ့ညွန်ပေါင်းတပ်တွေဟာအီရတ်နိုင်ငံလွတ်မြောက်မှုလုံခြုံရေးနဲ့တည်ငြိမ်ရေးတွေမှာအခုတိုင်အကူအညီပေးနေကြပါတယ်။ကိုယ်တိုင်အုပ်ချုပ်ပြီးခုနိုင်ငံကိုတည်မြဲအောင်ထိန်းသိမ်းနိုင်စွမ်းနဲ့ခုခံကာကွယ်နိုင်စွမ်းတွေရှိမဲ့နိုင်ငံတစ်ကိုထူထောင်နေတဲ့အီရတ်နိုင်ငံသားတွေကိုလွတ်လပ်တဲ့ကမ္ဘာကြီးကဆက်ပြီးအတူလက်တွဲကူညီရမယ်လို့မစ္စတာဘော့စ်ကပြောပါတယ
်။ The United Nations and its member states must continue to stand by the Iraqi people.As they complete the journey to a
ဖွဲ့စည်းပုံအခြေခံဥပဒေနဲ့အုပ်ချုပ်တဲ့အစိုးရတရားပေါ်ထွန်းမှုလျှောက်လှနေတဲ့ခီးပြီးဆုံးအောင်ဆောင်ရွက်နေကြတာမို့ကုလသမဂ္ဂနဲ့အဖွဲ့ဝင်နိုင်ငံတွေကအီရတ်နိုင်ငံသားတွေဘက်ကဆက်လက်ရည်တည်ရပါလိမ့်မယ်။အီရတ်နိုင်ငံသားတွေရဲ့ဒီခီးဆုံးကတိုင်ခဲ့ရင်သူတို့ရဲ့အောင်မြင်မှုကိုကြည့်ပြီးအခြားနိုင်ငံတွေကလည်းကိုယ်တိုင်လွတ်လပ်ရေးရဖို့အတွက်အားကြလာကြလိမ့်မယ်။ရှေ့လက်ပိုင်းဒေသမှာလည်းငြိမ်းချမ်းရေးညှော်လင့်ချက်နဲ့လွတ်လပ်မှုတွေရှင်သန်လာပြီးကျွန်တော်တို့အားလုံးအတွက်ပုံမလုံးုံစိတ်ချရတဲ့ကဘာကြီးဖြစ်လာမှာပါ
။ပုံမလုံးုံစိတ်ချရတဲ့ကဘာကြီးဖြစ်လာဖို့တခြားနည်းလမ်းတစ်ခုကတော့ကဘာတဝမ်းမှာအကျန်းဖက်ဝါဒကိုဆက်လက်တိုက်ဖြတ်ဖို့ပါပဲလို့သမရဘော့ရှ်ကဆိုပါတယ်။ကိုရန်သူကိုထိတ်တဲရင်ဆိုင်ဖို့မုတ်ချလိုအပ်ပြီးဒါမှသာရင်ကျင်းတဲ့လူပေါင်းအတိုင်းဝန်းရှိတဲ့နိုင်ငံတွေကအကျန်းဖက်သမားတွေကိုဆက်ပြီးတိုက်ခိုက်မှာဖြစ်တယ်လို့လည်းသမရဘော့ရှ်ကပြောပါတယ်။ဒါအပြင်အခုတိုက်နေတဲ့ဒီစစ်ပွဲကိုလက်နက်အင်အားတစ်ခုလည်းနဲ့အောင်မြင်အောင်မတိုက်နိုင်တာကိုကျွန်တော်တို့သိပါတယ်။ဒီအကျန်းဖက်သမားတွေကိုလက်တွေ့စစ်ပွဲမှာရင်ဆိုင်တိုက်ရမှာဖြစ်တယ်လို့အတွေ့အခေါ်စစ်ပွဲမှာလည်းနိုင်အောင်တိုက်ရမယ်လို့သမရဘော့ရှ်ကပြောကြားခဲ့ကြောင်းပါရှင်။
အမေရိကအစိုးရရဲ့သဘောထားအမြင်အဘော်ကိုတင်ပြလို့ပြပါပြီ
။အခုသောတာရှင်များနားဆင်ခဲ့ကြတာကအမေရိကန်အစိုးရရဲ့သဘောထားအမြင်အဘော်ပဲဖြစ်ပါလိမ့်ရှင်။ VOA အမေရိကန်တန်ရဲ့အဘော်မဟုတ်ကြောင်းသိစေအပ်ပါလိမ့်ရှင်။ကမ္ဘာတွင်ချင်းချုပ်ကိုဥက္ကမောင်ဆိုးကကြီးညာပါတော့မယ်ရှင
်။အီရန်နိုင်ငံမှာရှိတဲ့အယ်ကာအီဒါအကြမ်းဖက်အဖွဲ့ဝင်တဲ့ကဒုတိယအလို့ကျင်ဆုံးအကြမ်းဖက်သမားကိုအမေရိကန်စစ်တပ်ကတင်းတင်းလွင်လွင်မှာတုတ်တင်လိုက်ပါတယ်။အဲ့ဒီအဘူအာဇန်ဆိုတဲ့အကြမ်းဖက်သမားဟာအီရတ်မှာရှိတဲ့အယ်ကာအီဒါခေါင်းဆောင်အဘူမူဆတ်အယ်ဇာကာဝီရဲ့လက်ထောက်ဖြစ်ပြီးစစ်စင်ရေးမှုအဖြစ်တာဝန်ယူနေသူဖြစ်ပါတယ်။ပါလက်စတိုင်းဒေသဂါဇာမြို့ကအနည်းဆုံးနေရာ3နေရာလောက်ကိုအစ္စရေးတွေရဲ့ဒုံးကျည်တွေဗုဒ္ဓဟူးနေ့ကထိမှန်ခဲ့ပါတယ်။အစ္စရေးတွေကဖာတာစစ်သွေးကြအဖွဲ့တွေရှိတဲ့အဆောက်အဦတွေကိုသူတို့ရဟယင်တွေကပစ်ခတ်ခဲ့ကြောင်းအတည်ပြုလိုက်ပါတယ်။လူတည်ဆုံးမှုရှိတယ်လို့တရင်မကြရပါဘူးအရှိတော်အာရှကိုလာမဲ့နှစ်မှာတမရဘုတ်ခရီးထွက်တဲ့အခါပါကစ္စတန်တမရပါဗေးမူရှာရက်စ်နဲ့တွေ့ဆုံမယ်လို့အမေရိကန်အမျိုးသားလုံခြုံရေးအကြံပေးအရာရှိမစ္စတာဟက်လီကအစ္စလာမဘတ်မြို့မှာထုတ်ဖော်ပြောဆိုလိုက်ပါတယ်ဒီကတဲ့ဇူလိုင်လ22ရက်နေ့ကလန်ဒန်မြို့မြေအောက်ရထားနဲ့ဘတ်စကားတွေကိုဘုံခွဲဖို့ဂျန်စီတာနဲ့ပတ်သက်ပြီးတန်လျာရှိသူတဦးကိုလန်ဒန်ရဲတပ်ဖွဲ့ကထပ်ပြီးဖမ်းဆီးလိုက်ပါတယ်တခြားလူ၄ဦးကိုအရင်ကရဲကဖမ်းဆီးထားပြီးဖြစ်ပါတယ်။ NLD ပါတီဖွဲ့စည်းထူထောင်တဲ့18နှစ်မြောက်အခမ်းအနားကိုမနေ့ကရန်ကုန်ဌာနချုပ်မှကျင်းပပြီးဒေါအောင်ဆန်းစုကြည်နဲ့တခြားနိုင်ငံရေးကျင်းသားတွေလွှတ်ပေးဖို့ထပ်မံတောင်းဆိုလိုက်ပါတယ်ခင်ဗျာ
။ခင်မောင်စိုးကကမ္ဘာတွင်ကျင်းချုပ်ကိုကြီးညာလို့ပြီးပါပြီရှင်။ဒီမနေ့အစည်းအဝေးထုတ်လို့ရေးမှုကဒေါ်လလတန်းဖြစ်ပြီးအင်ဂျင်နီယာကတော့ Craig Buckley ဖြစ်ပါရှင်။ဟုတ်ပါရှင်များရှင်။VOA American တာမနေ့ဖက်မြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်မနေ့6နာရီကနေ6နာရီခွဲအထိ9.19 kHz 9.25 kHz 9.39 kHz 9.39 kHz 9.49 kHz 9.49တို့ကနေစံွေနေရဖြစ်ပါတယ်။သောတာရှင်များနဲ့တကွမြန်မာနိုင်ငံသူနိုင်ငံသားအားလုံးကိုစိတ်မပြားကျန်းမာချမ်းသာတော်မူကြပါစေရှင်။
This program has come to you from the Voice of America, Washington.